Welcome to the Voice of America in Burmese.
ကျွန်တော်စက္ကူနေဇီလန်လာစက္ကွန်နေရဲ့ဗိုလ်ရူးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေကြားရိုက်ထုတ်လည်နေပါပြီ။လိုင်းတူမီတာ40.5စက်တက်အပြင်
The State Department announcement is very welcome. It is overdue. It is time for all governments around the world to start.
အဲ့ဒါအဖွဲ့အစအရေးရာတာဝန်ခံရဲ့မှတ်ချက်နဲ့ဒူနာဆင်ရမှာပါအမေရိကန်နိုင်ငံသားရဲ့ဌာနမှာတုံ့ရက်စာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအစည်းအဝေးလာတက်တဲ့ဘာမာဟျူမန်ရိုက်နက်ဝတ်UKရဲ့အမှုဆောင်ထားလိုက်တာနဲ့တည်ထောင်ပြေဆုံးမြင်းများထားတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ထိုင်းအစိုးရရဲ့ကြမ်းတက်စာချိန်ဆိုပွဲနဲ့
ကမြန်မာနိုင်ငံမှာဆူဝါထားတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမူတရားစုဝင်တွေပေါ်မှာဓာတ်ချက်ပိတ်ဆို့မှုအစ်စ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့မှာဖြန့်မှတ်လိုက်ပါပြီ။ဒီဆိုးဝါးတဲ့လူခွင့်ချုပ်ပေါက်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဝင်းကြရီပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖျက်ဆီးမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဓာတ်ချက်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟူကြီးနေအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။အခုလိုဓာတ်ချက်ပိတ်ဆို့မှုတွေဟာအပိုက်9038ကောင်းရင်2019အမေရိကန်နိုင်ငံခြားရေးဌာနရဲ့နိုင်ငံခြားလုပ်ငန်းရှင်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်လိုက်တာဖြစ်ပါတယ်။ဒီအဥပဒေအရနိုင်ငံခြားအစိုးရအရာရှိများနဲ့ပတ်သက်လို့တိတာရဲ့အဂတိလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်နဲ့ရရှိထားရင်အဲဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုဇာရောက်ခွင့်ပိတ်ကင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံတိုင်းမူကြီးအနေနဲ့ဒီကျူးလွန်တဲ့အမေရိကန်နိုင်ငံကြီးဝင်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနအနေနဲ့ policy တွေထပ်မရမှာအပြုအမူတွေပြောင်းလဲဖို့နဲ့တာဝန်ခံမှုတာဝန်ရှိမှုကိုထောက်ခံအားပေးဖို့အတွက်ဦးစားပေးတာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်မှုဟာဒီဥတီချက်တွေကိုပေါ့မြောက်အောင်မြင်စေဖို့အတွက်ရည်ရွယ်တယ်လို့လည်းနိုင်ငံကြီးဌာနအနေနဲ့ယုံကြည်ထားတာပါ။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစီအမံဆုံးကောင်းဆောင်ပိုင်းပေါ်မှာအမေရိကန်ပြည်အောင်စုနေတဲ့ပထမဆုံးလူ့ပြည်ရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။အခုလိုဒီပုံကိုယ်ရဲ့ပေါ်မှာအရေးယူဖို့အတွက်ထောက်ပြန်ကြေညာရတာဟာကြီးမားတဲ့လူခွင့်ကျူးလွန်ချုပ်ဖောက်မှုတွေမှာဒီတပ်မှုတွေပါဝင်ကြောင်းခိုင်လုံတဲ့တက်တည်အထောက်အကူပေါ်အခြေခံတာဖြစ်ပါတယ်။နိုင်ငံတော်ကမြန်မာစစ်တပ်ရဲ့လူခွင့်ချုပ်ဖောက်ကျူးလွန်မှုတွေဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပြီးလူခွင့်ချုပ်ဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာအစိုးရကဖြစ်ွက်နေရတဲ့ပတ်သက်ပြီးတော့လေနိုင်ငံခြားရေးဌာနအနေနဲ့စိုးရိမ်မကင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိပ်တန်းဆောင်ဆောင်တွေတာဝန်ယူမှုမရှိတဲ့ဆိုးဝါးထားတဲ့ဥပမာတစ်ခုကတော့ရွှေကြရဲပေါ်မှာလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုအတွင်းအင်းဒီယာမှာတက်ဖြတ်ခြင်းမှုအတွက်ပြည်မှုချင်ရှားတွေ့ရှိရတဲ့စစ်သားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဟူကြီးမဲအောင်လှိုင်ကမကြခင်ကမှချမှတ်ခဲ့တဲ့အမိန့်ပဲဖြစ်ပါတယ်။တမရဦးစီးချုပ်ဟာဒီပြည်မှုကျူးလွန်တ ူတွေကိုအကျဉ်းဆောင်တွေထဲမှာလက်အနည်းငယ်သာချထားခဲ့ပြီးပြန်ပြီးတော့လွတ်ပေးတာဖြစ်တယ်လို့အင်းတင်ကြည့်ရတတ်ချက်မှုတွေနဲ့ပတ်သက်လို့ကဘာကိုအတိပေးခဲ့တဲ့အထောက်အထားကိုတော့ရပ်ပေါင်း900ကျော်ဖန်ဆီးထားခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ
်။အတိုင်းအောင်ကွဲပြားသည့်အမေရိကန်အောက်တော်ဒီမိုကရက်တစ်အမတ်လေးဦးကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးသူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရတဲ့ဒမဒေါ်နယ်ထရမ့်ဟာသူပြောတဲ့စကားအတွက်အခုဒီအလျှော့ပေးမယ့်ဟာမပြသေးပါဘူး။အမေရိကန်နိုင်ငံကိုမနစ်သက်တဲ့လွတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ကြိုးကြားခဲ့တာနဲ့ပတ်သက်ပြီးတရင်တော်တွေမိမန်းတာကိုသူကထွက်မထွက်သူတို့ပေါ်မူတည်ပါရဲ။သွားခြင်းတဲ့အချိန်နဲ့တည်းသွားခြင်းတို့ဘဝနိုင်ပါတယ်။နေခြင်းတို့လည်းနေနိုင်ပါတယ်လို့ပြောခဲ့ပါရဲ။အစောပိုင်းကတော့သူကလူမျိုးရေးခွဲခြားစိတ်သူ့အသွေးသားထဲမှာမရှိကြောင်းညင်းဆိုခဲ့ပါတယ်။တမတ်ထရမ့်ရဲ့ကနဦးဝေဖန်တိုက်ခိုက်ကြောကြက်ချက်တွေဟာလူမျိုးရေးခွဲခြားမှုဖြစ်ကိုဆုံးဖြတ်ပြီးချုပ်ချပြင့်တင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်မှာတော့အင်ကာနီမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အာဂါတာစူးစမ်းလေ့လာရင်မှာလူသားတွေလက်ကဘာပေါ်မှာထိခတ်နိုင်ခဲ့တဲ့အပေါ်လို17အာဂါတာခီးစင်ရဲ့အနည်း90ရှည်ရုအခမ်းအနားကို American ပြည်တော်စု Florida ပြည်နယ်နဲ့ Washington DC မြို့တော်တွေမှာအင်ကာနီကစတင်ကျင်းပနေပါပြီ။လွန်ခဲ့တဲ့အနည်း90လုံးကလက်ကဘာကိုတွားရောက်ခဲ့တဲ့အပေါ်လို17အာဂါတာရင်ကို Florida ပြည်နယ်ကနေဒီအာဂါတာစခန်းကနေစစ်တမ်းက Rocket နဲ့ဆက်တင်ခဲ့တာဖြစ်ပြီးလိုက်ပါသွားတဲ့ရင်းနှီးသုံးကတော့ Neil Armstrong, Buzz Aldrin နဲ့ Michael Collins တို့ဖြစ်ပါလိမ့်မယ်။ Washington DC စမစ်ဆိုနီယန်လေးကျောင်းရဲ့အာဂါတာဆိုင်ရာပြတိုင်မှာပထမဆုံးလက်ကဘာပေါ်မှာခြေချခဲ့တဲ့ Neil Armstrong ကအဲ့ဒီချိန်တုန်းကဝတ်ဆင်ခဲ့တဲ့အာဂါတာဝတ်ဆုံကိုပြသထားပါတယ်။ဒီခန္ဓာကို American ဒုသမ္မတ Mike Pence နဲ့အတူ NASA အကြီးအကဲ Jim Bridenstine နဲ့ Armstrong ရဲ့သားဖြစ်သူ Rick Armstrong တို့ကခြေမှုကျင်းပတာဖြစ်ပါတယ်။အာဂါတာယင်းမှု Neil Armstrong ကတော့2012ခုနှစ်အသက်82နှစ်အရွယ်မှာပဲကွယ်လွန်သွားခဲ့တာပါ။အခုတတိအသက်ရှိထင်ရှားရှိနေသေးတဲ့အပေါ်လို17အာဂါတာယင်းမှုတဦးဖြစ်တဲ့ Mike Collins ကတော့အင်္ဂါနေ့မှာသူ့ရဲ့အပေါ်လို17အာဂါတာယင်းကိုသွတ်တင်ခဲ့တဲ့နေရာဖြစ်တဲ့ကနေဒီအာဂါတာစခန်းကိုတွားရောက်ခဲ့ပါတယ်။သူတို့အနေနဲ့အကောင်းဆုံးခြိမ်းခြောက်ကိုနှမ်းခဲ့တာဖြစ်ပြီးကမ္ဘာလူသားတွေအတွက်တာဝန်ကိုထမ်းဆောင်ခဲ့တယ်လို့ပြောပါတယ်။နောက်မှာအနာဂတ်မျိုးဆက်သစ်တွေအနေနဲ့အင်္ဂါချိုအထိတော်ရောက်နိုင်တယ်လို့ညွှန်နေကြောင်းလည်းသူကပြောကြားခဲ့ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့အပေါ်လိုအာဂါတယင်းမှုနောက်တူဖြစ်တဲ့ Buzz Aldrin ကတော့ကနေဒီအာဂါတစခန်းကိုလာရောက်ဖို့စီစဉ်ထားပေမဲ့မလာရောက်နိုင်ခဲ့ပါဘူး
။ဥရောပပါလီမန်ကအင်္ဂါနေ့မှာဂျာမန်ကကွေးဝန်ကြီးဟောင်းအာဆူလာဗွန်ဒါလီယန်ကိုဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်လို့သူကဥရောပကော်မရှင်ရဲ့ပထမဦးဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာကြပါတယ်။ဒီနေ့နိုင်ငံဆရာဘိုးမျိုးမှာဥရောပပါလီမန်ကသူ့ကို383မဲနဲ့မဲအများစုအရေးအတွက်နဲ့ရွေးချယ်ခဲ့ပြီးမှသူကညီညွတ်တဲ့ဥရောပဖြစ်ဖို့အနိုင်ရမိန်ကောင်းမှထည့်သွင်းပြောကြားခဲ့ပါတယ်။ညီညွတ်ခိုင်မာတဲ့ဥရောပဖြစ်ဖို့ကြိုးပမ်းရမှာဖြစ်လို့အပြည့်သဘောဆောင်ပြီးပူးတွဲလုပ်လုပ်ကြပါလို့ကျွန်မပြောချင်ပါတယ်လို့လည်းသူကပြောခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့ဗွန်ဒါလီယန်ကရှေ့ပြောင်းမှုတွေနဲ့ပတ်သက်လို့လူမှုရေးဆိုင်ရာနဲ့ပဝန်းကျင်ဆိုင်ရာမူဝါဒအကြောင်းလဲတွေကိုတင်ပြခဲ့ပြီးသူရာထူးရယူပြီးရပ်ပေါင်းတရာအတွင်းမှာအစိမ်းရောင်ဥရောပသဘောတူညီကြအောင်လုပ်ချင်တယ်လို့ပြောခဲ့ပါတယ်။ကျမတို့အတွက်အကြီးအမားဆုံးသောစိန်ခေါ်ချက်ကကျမတို့ရဲ့ကမ္ဘာကြီးကျန်းကျန်းမာမာရှိနေဖို့ပါ။ကျမအနေနဲ့ဥရောပတိုက်ကို2050ခုနှစ်မှာပဝန်းကျင်အတွက်အနေနဲ့ကင်းစင်မဲ့ပထမဆုံးတိုက်ကြီးဖြစ်စေချင်ပါတယ်လို့လည်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂီလာမာခဲနဲ့မဟာမိတ်တူလည်းဖြစ်တဲ့ဖွန်တာလေယံဟာမြို့သမီးအခွင့်အရေးရရှိရေးအတွက်လည်းကြံ့ကြံ့ခံရပ်တည်သွားမယ်လို့လည်းပြောပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မနက်ဖြန်ညမဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 ည5.40 kHz 13.13 ည5.51 kHz 5.89 နဲ့ဒိုင်နမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။ VOA အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားစစ်တော်ကိုယ်စားလှယ်အဖွဲ့စုကပြည်တော်စုစစ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံခြေကံဥပဒေ2008ခုနှစ်ကိုပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်တော်စုစစ်တော်မှာတင်သွင်းခဲ့ပါတယ်။ဒီတင် ဒီတင်ပြချက်3900ကျော်မှာအရေးကြီးဆုံးချက်ဟာပုံမှန်406ဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့နိုင်ငံတော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဖန်ဆက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်406ကတိမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်နေဆိုရင်ပြည်အောင်ချုပ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာဂန်လုံးကျော်သဘောတူညီချက်ရရှိဖို့နဲ့အဲဒီနောက်မှာပြည်လုံးကျွတ်ဆန္ဒခံယူချက်ပြင်ပပြီးမဲပေးပံခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။436ခါဝဲမှာတော့436ကာဒီမှာမပါတဲ့ပုံမှန်တွေကိုပြည်အောင်ဆုံးဖြတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာဂန်လုံးကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားပါတာပါ။ဒါကြောင့်ဖော်ပြပုံပြင်ဆင်မှုဆိုင်ရာတက်မတော်သားတော်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်ပြင်ဆင်မှုဖျက်ဆီးနိုင်တာလည်းဖြစ်ပါတယ်။ဖော်ပြပုံပြင်ဆင်ရေးအတွက်သတ်တော်တွေမှာအချိန်နဲ့ဆွေးနွေးဆိုင်မှုရှိတယ်။နောက်တင်ပြချက်တစ်ခုကတော့တက်မတော်သားသတ်တော်ကိုယ်စားလှယ်ပေါင်းမှုကိုလျှော့ချဖို့ပဲဖြစ်ပါတယ်။ NLD ပါတီကနောက်တတိယအကြိမ်သတ်တော်တက်တမ်းမှာတက်မတော်သားပေါဝင်မှုကို15ရာနှုန်းစရုပ်ချက်ချင်းမှာ10ရာခိုင်နှုန်းနဲ့ပြင်ဆင်မှတ်ချင်းမှာ5ရာခိုင်နှုန်းထားရှိဖို့တင်ပြထားတာဖြစ်ပါတယ
်။ H1N1 တကွေးယောဂါကြောင့်မြန်မာနိုင်ငံတွင်သေဆုံးသူဦးရေ54ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအင်ကာနေကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လဇွန်လ19ရက်နေ့မှာဒီ H1N1 ယောဂါကြောင့်ပထမဆုံးအသက်သေဆုံးရမယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာဒီအပတ်ထဲတင်းနာနေကလူ6ဦးထပ်မံအသက်ဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးရရှိတော့ TVA ရပြောကြခဲ့တာဖြစ်ပါတယ်။ရန်ကုန်ဝါကူးချိန်ဒီကူးစက်ခံရမှုအများဆုံးနေရာဖြစ်ကြောင်း H1N1 ယောဂါကူးစက်နေသူလူနာတွေကိုတခြားဒေသကြီး၃ခုမှာလည်းတွေ့ရှိရလို့ဒေသကြီး၆ခုမှာ H1N1 ယောဂါဖြစ်ပွားနေကြောင်းသူကအနာဒူလူအေဂျင်စီ3စတာတာကိုပြောပါတယ်။
အိန္ဒိယနိုင်ငံမွန်ဘိုင်းမှာလူနေအိမ်47လုံးပြိုကျခဲ့တဲ့အတွက်လူ10ဦးသေဆုံးသွားခဲ့ပြီးတော့အဆောက်အဦပြည်အောင်မှာဓာစင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။ပိတ်မိနေသူတွေကိုကယ်တင်ဖို့နဲ့ဘေးရန်ရဲ့တုံ့ပြန်ရေးအဖွဲ့တွေနဲ့မိသက်တပ်ဖွဲ့တွေကစူးစမ်းနေကြဆဲဖြစ်ပါတယ
်ဇူလိုင်လ19ရက်ဗုဒ္ဓဦးနေမင်းခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်နေမြတ်ချက်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။
အမေရိကန်နိုင်ငံသားရဲဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်တန်ခတ်ပိတ်ဆို့မှုအစ်စ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုတန်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်လေးဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအရေးယူတန်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တဲ့ကြေညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေနဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။ အခုတန်ခတ်အေးအေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးဆိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်အခုလိုအမေရိကန်အစိုးရဘက်ကမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအေးအေးယူတာကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ်
The State Department announcement is very welcome. It is overdue. It is time for
American Airlines Italy အခုလိုတင်ညာချက်ကိုအလွန်ပဲကြိုဆိုပါတယ်အချိန်တော်နောက်ကျနေတာပါ Ranger ရဲ့ volume မျိုးတုံးတက်ပြမှုလူသားတွေပေါ်ကြာကြွမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုဒီကမ္ဘာလုံးမှာရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေတာမကအရတားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားတဲ့ရာဇဝတ်ကျူးလွန်မှုမျိုးကိုဘယ်သူမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝတိခံမှာမဟုတ်ဘူးဆိုတာပါဒီတင်ညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီဘဝညာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကြံတည်တဲ့အခြေအနေပဲတိုက်ဆိုင်နေပါတယ
်အမေရိကန်အခြေစိုက်တချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုကြိုဆိုပါတယ်ဒီရာကတကယ်ကောင်းတော့တဲ့မှာတကယ်လူတွေကိုတတ်ဖြတ်ခဲ့တဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့ဒီစစ်ကောင်ဆောင်တွေကတော့လုံးဝကဘာကနေစောက်ခွက်မှဒီလိုဆုံးဖြတ်ခဲ့ပါတယ်။အကုန်လုံးနိုင်ငံတကြီးကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ညွှန်မှမှညွှန်လင့်ပါတယ
်။ Burma Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်ဒီဟာတော့ဟိုကြိုဆိုတော့ဘယ်တော့မှတောက်တောင်ပြန်နေပြီဒီသူတို့ရင်းပြောမှချပြီးတော့ဒီဟာတော့နောက်တစ်ခုကကျွန်တော်တော်ခုချက်လည်းတော့လည်းကြောက်ပါမြင်လို့ဆိုပြီး symbolic ဖြစ်တဲ့အေးအေးယူယူမဟုတ်ဘူးတကယ်ကြည့်ရတဲ့အေးအေးယူယူလို့ကျွန်တော်ပို့လို့လာတယ်ပေါ့နော်ဆိုတော့ဒါတော့ပထမခြေလမ်းခြေလမ်းတလမ်းလေးနဲ့ကျွန်တော်ကြည့်လို့ရပေါ့ EU လိုပါလို့ EU ရယ်ဆိုတာမင်းအောင်လိုင်းကိုချန်ထားတယ်ကြားလုံးကဆိုတော့ဒီအမေရိကန်စသည်ဆိုဘယ်လိုပြီးမင်းအောင်လိုင်း EU ဆိုတော့ကျွန်တော်တို့ပြောနေတာပေါ့တခြားနိုင်ငံတွေကဒီအလားတူဆက်လုပ်လာမယ်တော့ဒီ EU ရုံးညမှာနည်းနည်းပို့ပြီးပြင်ထန်တဲ့အေးအေးယူလို့ပြုလုပ်လာဖို့ကျွန်တော်ပြောနေတာပေါ့နော
်အပိုက်9031ဒါနဲ့2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါဒီအဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့သိတာတဲ့အားကြီးလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်အလက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်ဒီဥပဒေအရလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်စ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမအဦးဆုံးလူသိရှင်ကြအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင်
မအင်ချင်လိုက်စူးစီးတင်ပြသွားတာပါရှင
အခုတခါတော့ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ဆိုင်တဲ့စီဝေးပွဲအကြောင်းကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုတာဝန်ယူပြီးအမေရိကန်နိုင်ငံသားရေးဌာနမှသုံးရက်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာစီဝေးပွဲကိုဇူလိုင်လ16ရက်ကနေ18ရက်နေ့အထိဝါရှင်တန်ဒီစီမှာသုံးရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးပွဲကိုတက်ရောက်လာတဲ့ Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကို VOA ကတွေ့ဆုံမိညာရမှာဒီအစည်းအဝေးရဲ့ထူးခြားချက်နဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ဟုတ်ဒီစီဝေးပွဲမှာကျွန်တော်တို့တွေ့ရတာတော့နိုင်ငံတကာအနေပြီးတက်လာတဲ့ feeding ခံပေါင်းကုန်ကျွန်တော်တွေ့တယ်။ Now အဲ့ဒီမှာ American ဆိုရရဲ့ခံထားတဲ့အထူးတန်တမာပေါ့နော် Mrs. Sam Brownback သူနဲ့တူတူနောက်ယောပါသမဂ္ဂရောနောက် UN ကရောအဲ့လိုအလားတူခံထားတဲ့ပုံစံတွေသူတို့ရဲ့နေတွေ့ဒီဘာသာရေးလွတ်လပ်ခွင့်ဘယ်လောက်အရေးကြီးမှအကြောင်းလက်ရှိကမ္ဘာကြီးမှာဘယ်လိုပြဿနာကြီးနေနိုင်နေရလဲဆိုတာနဲ့ပတ်သက်လို့သူတို့ဆွေးနွေးကြတယ်။အထူးသဖြင့်အဲ့ဒီမှာလူ၃ယောက်ကျွန်တော်တို့ဒီဝန်ထမ်းပြောရအဓိကတော့ New Zealand နိုင်ငံကဒီ Christchurch မှာကျုံခဲ့တဲ့ဒီ victim တယောက်ပေါ့နော်တဲ့သူရဲ့နောက်ဂျူးဖုံးတော်ကြီးတပါးရဲ့နောက်ဒီဆွေလင်ကာခင်းရဲ့မျိုးသမီးတယောက်သူတို့၃ယောက်ကနေပြီးသူတို့ရဲ့ဖြစ်ပြ extreme ဆိုလို့ရှင်းပြတာပေါ့နော်တတဖြတ်တာရဲ့အဲ့မှာဖြစ်သွားတဲ့ဟာတွေဘယ်လိုတွေသူတို့ခံစားရလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတာအမုန်းတရားတစ်ခုအခြေခံပြီးတော့ဖြစ်လာတဲ့ဟာတွေပေါ့နော်ဒီဘယ်ဘာသာရေးဆိုတာကိုဒီမှာတော့ပြောဖို့ခက်နေပြီဒီမှာဘာသာပေါင်းစုံပြဿနာဖြစ်နေပြီဒီမှာပေါ့နော်ခရီးယန်ဘာသာဝင်တယောက်ကဂျူးကိုတတ်တယ်မွတ်စလင်တယောက်ကဟိုခရီးယန်ကိုတတ်တယ်ဒီလိုဟာတွေနဲ့အမုန်းတရားအခြေခံပြီးဖြစ်လာတဲ့ဟာတွေဆိုတဲ့အတွက်ကျွန်တော်တို့လူသားတွေတယောက်ကိုတယောက်ဟိုဒီခေတ်ဒီခါကြီးမှာပို့ပြီးတယောက်ကိုတယောက်နားလည်လာပြီးတရင်ချက်လက်တွေပို့ပြီးတော့ပွင့်လင်းမြင်သာလာပြီးအဲ့လိုအခြေအနေမျိုးမှာတော့မှတယောက်ကိုတယောက်ကျွန်တော်နားမလည်နိုင်သေးဘူးလားဆိုတော့ဒီဘုံထုတ်ကြတယ်ဖြစ်လာပြီ။ဘာကြောင့်နားမလည်နိုင်ပြီလဲတော့ကြောက်ကြောက်ပါတော့
။ဘာသာရေးပေါ်မှာခွဲခြားဆက်ဆံမှုတွေဒီဘာသာရေးရာဖိနှိပ်ခံရမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့ယက်တီချက်ကိုဘယ်လိုတွေ့ရလဲ
။အမေရိကန်အစိုးရယက်တီချက်ကတော့သူကနိုင်ငံတကာမှာဒီလိုပြဿနာတွေဖြစ်နေတဲ့ဟာကိုသူကဘာထောက်ပြလဲဆိုတော့ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းမှာလူခွင့်ဆိုတာရှိတယ်။လူခွင့်ဆိုတာရှိတဲ့အတွက်ဟိုတောင်ရုံတောင်ရုံလူနည်းစုတွေဖိနှိပ်ခံရမှုပြဿနာမျိုးမရှိသလိုရာဇဝမှုကြီးမားတဲ့ပြဿနာလည်းမရှိဘူး။အဲ့လိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်မှုကလည်းရှိတယ်။စီးပွားရေးတိုးတက်မှုကလည်းပိုပြီးတော့အလားအလာရှိတယ်ပေါ့နော်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးမှာလူခွင့်ရတော်တော်လေးချိုးပေါက်ခံရတယ်။လူနည်းစုတွေမျိုးမျိုးဒုက္ခတုခနဲ့ရင်ဆိုင်ရတယ်နော်။အဲ့လိုနိုင်ငံတွေမှာအများသောဖြင့်ကျွန်တော် site လူမျိုးပြဿနာမျိုးတွေအများဆုံးရင်ဆိုင်ရတယ်ပေါ့နော်။ဒါကြောင့်အဲ့လိုနိုင်ငံတွေကစီးပွားရေးမှာလည်းလမ်းမထူနိုင်ဘူးရာဇဝမှုမျိုးနဲ့ရှိပြီးတော့အဲ့လိုအဲ့လိုဟာမျိုးသူအဓိကထောက်ပြတာပေါ့
။အခုဒီအဲ့ဒီနိုင်ငံတကာစီးပွားပွဲမှာကိုကျော်ဝင်းကလည်းပါဝင်ပြီးတော့အဓိကပြောဆိုသူတဦးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောမှာဆိုတော့ဘာကြောင့်ရည်အဓိကပြောဖို့ရှိတယ်ရှင
်ကျွန်တော်အဓိကပြောမှာတော့ကျွန်တော်မြန်မာပြည်မှာရှိတဲ့လူနည်းစုတွေဖြစ်တဲ့ကချင်၊ကရင်၊ကယား၊ရှမ်း၊ရခိုင်ဒီလူနည်းစုတွေတော့ဘာသာရေးရကျွန်တော်ဒီဖိနှိပ်ချုပ်ချယ်ခံရတဲ့မြန်မာမွတ်စလင်တွေရိုဟင်ဂျာတွေဒါဒီအားလုံးအိရှူးကျွန်တော်ပြောမှာဖြစ်တယ်ဆိုတော့အဓိကပြောမှာတော့ကျွန်တော်ဘာလို့ဥမာကချင်ပြည်နယ်တစ်ခုလုံးမှာဆိုရင်ချက်ပေါင်း200ကျော်ဖြည့်ဆည်းခံရပြီနောက်ဒီမြန်မာပြည်အဝမ်းတောင်းမှာဆိုလဲပလီပိတ်ခံရတာဖြည့်ဆည်းခံရတာယနေ့ဒီပိတ်ခံထားရတဲ့ဟာဒီနောက်မြန်မာပြည်တောင်းလုံးမှာဒီလူနည်းစုတွေကိုဖိနှိပ်နေတဲ့စနစ်ကြီးပေါ့နော်ဒါတနိုင်ငံလုံးမှာဖြစ်နေတော့ဒီဒုက္ခတွေမြန်မာပြည်အင်းကြီးနိုင်ငံတွေမှာပြန်ကြည့်လို့ဆိုရင်လဲဒီလူနည်းစုတွေမှာပြည်ဒုက္ခတွေတိတ်နေတဲ့အချိန်ရှိပြီးတော့ရောက်နေကြတယ်ဆိုတော့ဒီ issue တွေကျွန်တော်အဓိကထောက်ပြမှာဘာကြောင့်ဒီလိုဖြစ်ရတယ်လဲဒီဟာရဲ့အဓိကဇင်းမြစ်အကြောင်းအခြေခံအကြောင်းကဘာလဲဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်တယ်
။အဲ့တော့ကိုကျော်ဝင်းတို့ Burma Human Rights Network အဖွဲ့ကအချင်းခံစာတစောင်းလေးမကြသေးခင်ကမှထုတ်ပြန်ထားတယ်လေ။ Rohingya ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဒီ MVC ကတ်ကိုဖျက်သိမ်းရေးဒီအချင်းခံစာထုတ်ပြန်ထားတယ်။ဒီ MVC ကတ်ထုတ်ပေးရေးအစီအစဉ်ကဘာကြောင့်အဟန့်တားအနေနဲ့ဖြစ်နေရလဲရှင
်။အဲ့ဒီထဲမှာအချက်လက်တွေကဟို NVC တခုပါမှာပေါ့နော်တခြားချက်လက်တွေလည်းအများကြီးရှိပါတယ်ဆိုတော့ကျွန်တော်ဘာလို့ထောက်ပြကြလဲဆို NVC တခုကျွန်တော်ပြောရမယ်ဆို NVC ဆိုတော့ဘာအကြောင်းပြလဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုပြန်ကူးလာမယ်ဆိုရင်ဒီလူတွေကနိုင်ငံသားလားဗိနိုင်ငံသားလဲကျွန်တော်တို့ဘယ်လိုသိမလဲပေါ့နော်ဒါကြောင့် NVC ဆိုတဲ့ဟာကိုလိုအပ်တဲ့ဒီလူတွေကိုကျွန်တော်နိုင်ငံသားစီစဉ်မှာထောက်ထားတယ်တောင်းရမယ်တကယ်ပြန်ကြည့်လို့ရှိရင်ဒီဇိုရင်းဂျာရီဆိုတာကကမ္ဘာပေါ်မှာအများဆုံးစီစစ်ခံထားတဲ့လူသားတွေလို့ကျွန်တော်ပြောလို့ရတယ်ဒါကြောင့်လဲဆိုတော့1990ကျော်လောက်ကတည်းက94လောက်ကတည်းကပေါ့နော်။နစ်ဆင်ဆွဲတင်စစ်လို့ခေါ်တဲ့ဒီနစ်ဆင်ဒီဇန်နဝါရီလဆိုရင်ဒီအာနာဘိုင်ကြီးနဲ့တော့ပြီးတော့ဒွိညာတအိမ်တစ်စင်းမိသားစုဝင်စင်းကိုသူတို့စစ်တမ်းကောက်တယ်။ပြီးမိသားစုလည်းစုပြီးဓာတ်ပုံပြန်တယ်။ဒါနစ်ဆင်လောက်ရတဲ့လို့။ဆိုတော့တနေ့နဲ့တနေ့ဆိုဓာတ်ပုံတွေဆိုလို့ရှင်ကြည့်တာဒီနေ့မှဒီလူဘာလို့ဖေးရောက်သွားလဲ။ခုနေ့မှတော့ဒီလူရှိတယ်။ဒီနေ့မှဒီလူပြောဘာလို့တိုးလာတယ်လဲ။ဒါတွေသူတို့စသည်ဖြင့်သူတို့မှမိဖို့နေရှိဆိုတော့အဲ့ဒီလူဟာမျိုးစင်စစ်မတည့်လောက်သွားတဲ့ဟာက2019ခု။ဆိုတော့နေပေါင်း2030လောက်လောက်သွားတဲ့ဒီစီစဉ်မှုကြီးကိုဒီဟာထောက်ထားတယ်သူတို့ဒီမှာထားတယ်ဒါတွေရှိတယ်လေဒီဟာကိုသူတို့ပြန်စီစစ်ပြီးတော့ဆိုတော့အဲ့ဒီအတွက် NVC ဆိုတဲ့ဟာကိုသူတို့ဘာကြောင့် လိုအပ်တယ်အပြန်ဆွမ်းကြည့်တော့ဘာတွေ့လဲဆိုတော့ဒီ NGC ကိုလက်မှတ်လက်ခံနေဆိုတာနဲ့တို့ကဘာကိုရိုင်ဂျာမဟုတ်ဘူးဆိုတော့တို့ကလက်ခံရမယ်ဆိုတော့ရိုင်ဂျာဆိုတဲ့ဟာကိုတို့ပြောလို့မရဘူး NGC ထဲမှာပြီးသွားလို့ရှိရင်ဒီ NGC ဆိုတဲ့အရာကိုတို့ကလက်ခံရမယ်ဖြစ်တယ်နော်ဒီဟာဘယ်ချင်းတို့ကိုနိုင်ငံသားရမယ်ဆိုတော့ဒီလူတွေနိုင်ငံသားတွေပဲ60ခုနဲ့မှာတို့စီရနေပြီးတော့မဟုတ်ဘူးတင်သွားတယ်တင်သွားပြီးတော့ white card ဆိုပြီးထုတ်ပေးတယ် white card ကိုတင်သွားတယ်မာရှလာ2015မှာပြီးတော့ဖြတ်ပိုင်းလေးပေးတာဆိုဒီလူတွေစနစ်တကျနိုင်ငံမဲ့ဖြစ်အောင်လုပ်ထားတာဒီစနစ်ကလွန်ခဲ့တဲ့နီပေါင်းစိတ်မစားခင်ဒီကဒီလူတွေနိုင်ငံသားဖြစ်အတိမပြုထားတယ်နိုင်ငံသားဖြစ်အတိမပြုထားလို့လေဒီလူတွေက2010မှာမဲပေးခွင့်ရခဲ့တယ်ဆို2014မှာကျတော့တို့တွေကိုလုံးဝဒီစစ်တမ်းမှာတည်းကမထည့်တော့ဘူးဆိုဒီဟာကဘာလို့ပြလဲဆိုတော့ဒီမှာပြမှာဒီဘာသာရေးကိုအခြေခံတဲ့လူမျိုးခွဲခြားရေးဘာသာရေးခွဲခြားရေးစနစ်ကြီးကရှိနေတယ်လူခွင့်ချိုးဖောက်မှုရှိနေလို့ဆိုတာမျက်ဝါးထင်နေနေရတယ်ဒီဟာဆိုတော့ဒီ NBC ဒီဒီဟာရဲ့တက်တည်တစ်ခုပဲဒါတော့ NBC ကိုလက်ခံရမယ်ဆိုတာကရိန်ဂျာတွေသူတို့ကိုသူတို့ရိန်ဂျာဖြစ်အဆုံးရှုံးရမယ်ဆိုတော့ဒါဝင်ခံခိုင်းတာတူတူပဲဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စတခု
ဘာမာ Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုဒေတာရင်းသတင်းတွေဘက်ကိုအလှည့်ပေးပါတော့မယ်။ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစည်းဟာထိုင်းပြည်ရဲ့ရှေ့မှောက်ကျန်းသစ်စာကျင်းပခဲ့ပါတယ်။မတ်လတည်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရတဲ့အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယတ်ချန်ကိုခြားပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းပြီးရေးဆွဲသွားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြင်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်းလျှောက်ထားတဲ့အစိုးရကပေါ်ပေါက်လာပြီလို့ဆိုပေမဲ့အာဏာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူရဲ့လက်ထက်မှာရှိနေဆဲပါဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းပြည်ရဲ့မဟာဝဇီရလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့တွေကကျန်းသစ်စာကျင်းပခဲ့ပါတယ်
ခါဘုရားကျောင်းဖွဲ့ပြုတ်တန်ဝါသာနာယောက်ရထဘုန်ပြည် အခုအတင်းရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမှထမ်းဆောင်ခဲ့ကျန်းသစ္စာအကျဉ်းဆိုဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘရင်မင်းမြတ်ရှေ့မောက်ခါစားခွင့်ပြုဖို့ကျွန်တော်မျိုးပရာယုတ်ချံဦးချာပန်ကြားအပ်ပါသည
်ထမ်းပြန်မဟာဝဇီရလံကောင်းကတော့ဝန်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပါ
ဘကောဟဲ့คณะรัฐมนตรีและรัฐบาลได้มีกำลังใจ
วินจีเนี่ยอภิเษกสุรารุณีเนี่ยสุรุท่านส่งยามตาวันวันที่อาบีโกก้องๆหม่อมๆเนี่ยมั่นๆกันๆส่งยัดโพเยซวนตัตติยออานาบาชื่อเนี่ยโลเกลิ่นบาเดเบอะอลุกิสะมะซูอตาซีชื่อแต่ตะโลเบลงงานมะซูอะแคแคฤในยินสายยัดบาเดอลุตาวันโกท่านส่งยินตัตตนาโกผิดชื่อยัดหาตะมะตาบาดามาแลနိုင်ငံရဲ့အခြေအနေလိုက်အစဉ်ပြပြရည်တည်သွားနိုင်မှာဖြစ်ပါတယ်
။မတ်လရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်တယ်နဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးကဲပရယုတ်ချန်အိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတစ်ဖွဲ့မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသစ္စာကျင်းစုပွဲမှာတိုင်ရင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်ရောက်ထားတဲ့အစိုးရတည်းကပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ် project ကပြောကြားခဲ့တာပ
ါพี่น้องประชาชนที่เคารพครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครอง
วีซ่าเดซีดูดูจีครับไทยနိုင်ငံအခုဆိုရင်ဖိုင်တိုင်းချင်းခံဘရင်စနစ်နဲ့အုပ်ချုပ်တဲ့ဒီမိုကရေစီနိုင်ငံတနိုင်ငံအနေနဲ့လူလူရွေးကောက်ခြင်းမြောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့စွတ်တော်တည်းရဲ့ပေါ်ပေါက်လာပြီဖြစ်တယ်လို့စွတ်တော်လေပတ်ဖို့အစိုးရတက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလွတ်လပ်ခွင့်နဲ့ရပိုင်ခွင့်အများအပြားကိုစောင့်ရှောက်မှုပေးထားပါတယ်ဘယ်အထူးအနာကိုမှသုံးစရာမလိုပဲမပြေလည်တည်တဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါတယ
်ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွှတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတရရွေးကောက်တာဖြစ်တယ်လို့ကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါလေအထက်လွှတ်တော်အမတ်နေရာ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်နေတာပါဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့ဖြစ်တဲ့အချိန်အာနာသိန်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာနာသိန်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီရဲ့ထုတ်ချတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးခြင်းနဲ့လှုံ့ဆော်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံရအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်မှတ်တော်အမတ်တွေကအနည်းဆုံး3ပုံတစ်ပုံရဲ့အထောက်ခံချက်ကိုရယူဖို့လိုလာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ္ပံNID ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုံ့ဆော်ရမယ်လို့ယုံကြည်ကြပါတယ
်ဘောဂျူရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view တွေကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးသားတွေစာပို့မယ်ဆိုရင် view American တန်မြန်မာဝိုင်းအစီအစဉ်ကိုလိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်အီးမေးလ်ပေးဖို့မယ်ဆိုရင်family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view Bernice News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့ဒီကို message ပို့နိုင်တယ်လို့မျိုး တ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာစနေကြီးကတုံ့ပြန်အကြံပြုလာကြမှာလို့စောင့်နေကြည့်နေပါတယ
်။ဒီလိုအမေရိကန်အစံရဲ့ဗုဒ္ဓဟူးနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင
်။ဒီမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်လေးကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အထိဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာရေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်တည်ခြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz ဒေသကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ဒီလိုအမေရိကန်တန်ကဗုဒ္ဓဦးနေ့မနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190လောက်ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ခြားကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်မှာတော့
ဒီနေ့ထဲမှာကူပဲလူ9000ကျော်လောက်ကိုဖမ်းမိတယ်။ဒီလလာတွန်းတော်တော်မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေလာတရားမုံဝင်ရောက်လာတာတွေကို
မြန်မာပြည်ရဲ့အလုတ်လက်မဲ့နဲ့လှုပ်အားကနေပါလွန်လာကြောင့်ပြပထွက်အလုတ်လောက်ကြရသူတွေရင်ဆိုင်ကြုံတွေ့နေရတဲ့အန်ဒီရီတွေနဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတာနားဆင်ကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြည့်ဒေါက်တာလာစတန်ရဲ့အတူကောက်နှုတ်စုပြီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။အင်းရအစိုးရကမြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပီဒိုပထမအစုကိုပို့ဆောင်ပေးခဲ့တဲ့ဆိုတဲ့ကြောင်းကြီးနဲ့ The Diplomat သတင်းစာမှာ Ankit Pandey ရေးသားတဲ့ဆောင်ပါကလည်းပထမအဦးဆုံးကောက်နှုတ်တင်ပြလုပ်ပါတယ်။ TLA လို့တို့ကောက်ခေါ်တဲ့ခင်မီအပေါ်စာChina Torpedo တွေကိုပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ7ရက်နေ့ကပို့ခဲ့တာဖြစ်ပါတယ်။ဒေါ်လာ 38.6 တန်းခန့်တန်ဖိုးရှိတဲ့ဒီစာချုပ်ကိုနေပြည်တော်နဲ့ယူဒီလီကြား2019မတ်လကထုတ်ဆိုခဲ့တာဖြစ်ပြီးဒါဟာနိုင်ငံစစ်ပယ်ဆက်ဆံရေးမှာအဓိကကျတဲ့ဖြစ်ရဖြစ်ပါတယ်။ဝန်ကြီးနာရင်တာမိုဒီလက်ထက်အိန္ဒိယအစိုးရအနေနဲ့အရှေ့တောင်အာရှနဲ့အရှေ့အာရှနိုင်ငံများကိုရည်စူးပြီးအရှိညောပေါ်လစီရမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုဦးစားပေးခဲ့တာဖြစ်ပြီးနိုင်ငံတို့ဟာလုံခြုံရေးနဲ့ကာကွယ်ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်ကိုဤပညာပိုင်း၊လေ့ကျင့်ရေးပိုင်းနဲ့အရေးအတွေးနှင့်ဒီပိုင်းမှာအထောက်အကူပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြန်မာကာကွယ်ရေးမှာမိဖက်နိုင်ငံဖြစ်အိန္ဒိယကိုကြော်ပြီးဆောင်ရွက်နိုင်ခဲ့တဲ့အနေအထားရှိတာကြာပြီးဖြစ်ပါတယ်။ဒုတိယကတော့ရုရှားနဲ့ဆိုဗီယက်ယူနီယံဟောင်းပြည်နယ်တွေပဲဖြစ်ပါတယ်။အိန္ဒိယရဲ့ပထမဦးဆုံးပြည်တွင်းထုတ် TLA ဆိုင်နာအပေါ်စားတော်ပီဒိုတွေဟာရင်းငုတ်တင်းမောတွေကိုတိုက်ခိုက်ဖို့တီထွင်ထားတာဖြစ်ပါတယ်။အိန္ဒိယသိပ္ပံနဲ့ဤပညာတခွဲကန်းနဲ့ကာကွယ်ရေးသုတေသနနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပါတယ်။ဆိုင်နာတော်ပီဒိုတွေကိုမြန်မာရေတပ်ဟာပထမအဦးဆုံးအိန္ဒိယမဟုတ်ကဲ့ရေတပ်အဖြစ်အသုံးပြုခွင့်ရပါလိမ့်ဖြစ်ပါတယ်။မြန်မာရေတပ်ဟာမကြတိမီနှစ်များကတိုးချဲ့ခဲ့တာဖြစ်ပြီးနိုင်ငံမှာကြီးတက်ပြီးဒုတိယစစ်အင်အားအကြီးမားဆုံးလည်းဖြစ်ပါတယ်။မြန်မာရေတပ်မှာစစ်တင်ပေါ်၅စီတာရှိပေမဲ့ကျင်းနဲ့တင်ပေါ်တွေနဲ့ကန့်တဲ့ရည်ရင်တွေအများပြားရှိကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။
ဇူလိုင်လ16ရက်နေ့ထုတ် New Mandala Online သတင်းစာမှာဆောင်းပါးရှင်အောင်ဟင်းရေးတဲ့ကျခိုင်ဖွံ့ဖြိုးရေးပါတီရဲ့အားနည်းချက်ဟာမြမပြီကောင်းဖို့လားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ပြောပြချင်ပါတယ်။ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဒီမိုကရေစီရေးရာအကြောင်းပြည်ဝင်မှရောပြည်ပမှာပါအလေးအနက်ထားဆွေးနွေးမနေကြတာဟာတမျိုးထူးနေတယ်လို့ရေးပါတယ်။
အလုံးစုအရဖက်ဒရယ်ပြည်ထောင်စုစနစ်စီဦးတည်နေတဲ့ဆိုတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဤလေးဆွဲနေပြီးခီးမပေါက်နိုင်ဖြစ်နေပါတယ်တဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအရေးကိုဇန်းတင်နေကြပြီးလူခွင့်ရေးနိုင်ငံသားအခွင့်အရေးတွေအတွက်စိုးရိမ်နေကြပါတယ်ဖက်ဒရယ်စနစ်လူခွင့်ရေးနိုင်ငံသားဖြစ်မှုဆိုတာတွေအားလုံးဟာအရေးကြီးပေမဲ့အကုန်လုံးကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမှုဆိုတဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့အများဆုံးသက်ဆိုင်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရေစီစနစ်အခြေချထူထောင်ဖို့တီထိုင်ကျိုးပါတီအနေနဲ့ထူးချွန်ပြောင်မြောက်တဲ့အခမ်းအနားကနေပါဝင်နိုင်ဖို့လိုပါလိမ့်မယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအာဏာလွှဲပြောင်းယူတဲ့ပါတီကရုပ်ကန်နိုင်စွာနေပါနေရင်တိုင်းပြည်အတွက်အန္တရာယ်ကြီးတယ်ဆိုတာတခြားတိုင်းပြည်တွေရဲ့ဖြတ်သန်းမှုတွေကမီးမောင်းထိုးပြနေပါတယ်။အာရှတိုက်တွင်ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအာဏာဆွဲပြောင်းယူရတဲ့ပါတီအနေနဲ့စီးပွားရေးပိုင်းမှာကောင်းကောင်းကင်ကွယ်ဖြစ်ရှင်းနိုင်ဖို့နဲ့ပါတီအားကောင်းခိုင်မာမှုကလည်းအရေးကြီးပါတယ်။စစ်တပ်ကမြန်မာနိုင်ငံကိုဓာတ်ရိုက်အုပ်ချုပ်နေတာဖြစ်ပြီးအာဏာရပါတီကတဆင့်ကင်ကွယ်ထိန်ချုပ်နေတာမဟုတ်ပါဘူး။ဒါကြောင့်ပြည်ခိုင်ကျိုးပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲတာရဖို့အတိတ်ကလုပ်သလိုနားလည်ပါရိုက်အလုပ်မျိုးပေါ်မှာမှီခိုနေလို့မရနိုင်ပါဘူး။လူလူရဲ့ဆွေးရုံပူပန်မှုတွေဟာကြဲကြဲပြန့်ပြန့်ကြန့်ရှိနေပါသေးတယ်။ပြည်ခိုင်ကျိုးပါတီအနေနဲ့အားကောင်းခိုင်မာတဲ့ပြည်သူလူထုရဲ့ဆွေးရုံတော့ကတွေကိုကိုစားပြုပြီးလူမှုအတိုင်းဝိုင်းမှာဖြစ်ပျက်သမျှအရာရာကိုချိတ်ဆက်ပေါင်းဆက်ပေးနိုင်တဲ့အာဏာရပါတီဖြစ်စေတိုက်ခံပါတီဖြစ်စေတရားဝင်ယက်တည်နိုင်စွမ်းရှိတဲ့ပါတီဖြစ်ရမှာဖြစ်တဲ့အကြောင်းနဲ့2020မှာပြည်ခိုင်ကျိုးပါတီကရော့တီရော်ရဲနဲ့လုံနိုင်စွမ်းရည်နေပါနေမယ်ဆိုရင်တော့ဒါဟာလက်ရှိအာဏာရ NLD ပါတီနဲ့တခြားတိုင်းရင်းသားပါတီတွေကစစ်တပ်နဲ့ဓာတ်ရိုက်ချိတ်ဆက်သွားပြီးပြည်ခိုင်ကျိုးပါတီဟာဘေးဖယ်ခံရတဲ့အဖြစ်ကိုရောက်သွားနိုင်ကြောင်းရေးသားထားတဲ့ဆောင်းပါးကို New Mandela Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။ CEO ရဲ့ဗိုလ်ထုနဲ့မနက်ခင်းစီစဉ်တွေဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်းနဲ့ကြည့်ပြမယ် idiom အတုံးကတော့
chip on your shoulder
ဖြစ်ပါလေစာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် on on အပေါ်မှာYOUR DE SHOULDER SHOULDER ကပခုံးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီတုံးဖြစ်တဲ့လာတာကတော့၁၉ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စကြီးနဲ့ရန်ဖြစ်ချင်တဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရင်ခြားကြည့်ဆိုရဲ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အတုံးရတော့စိတ်ထဲမှာမချေမနှဖြစ်နေတယ်ဆိုတာကိုဟာမူရာကြီးချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မချူနှက်ချက်တုံငွေလေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တယ်လူလောကကြီးကိုမချေနှက်နေသူရန်ဖြစ်ဖို့ဆောင်နေသူကိုရည်နှွန်းတုံးတာဖြစ်ပါတယ်။
What's bothering that guy? Watch out! He's got a chip on his shoulder.
Hey, Minera ga ba phit ni la le pya. Di tha no. Tu ga lokka ji ko ma chin mana phit ni le so yan lu ni de lu lo de be ya ba le. Uma ko naw ta khaw na sin chi chan ya aw.
What's bothering that guy? Watch out!He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မချေမနှက်ဖြစ်နေတဲ့လူသားမျိုးကို idiom အတုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အတုံးနဲ့ဖြစ်ပါတယ
်။နေကြစတိုင်းနဲ့နဲ့ကင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါရှင်။အခုတော့ကိုဇော်ဝင်းလိုက်စီစဉ်ထုတ်လင်းပေးခဲ့တဲ့အင်္ဂါညတိုင်းရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရပါအောင်ပါရှင်
။မင်္ဂလာပါခင်ဗျာ။
ြေတဲ့အနေနဲ့အစီအစဉ်ကကျေဆွပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရှေ့ပြောင်းအလို့သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလို့သမားတွေအများအပြားဟာအတုလက်အတုလက်ဆိုသလိုပဲအဖန်ခံနေရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အားဖြင့်တန်းကြီးစီးပွားအခြေအနေဟာအောက်ခြေလူကန်းသားတွေအတွက်ခဏိအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြရပြီးပြပကိုအလုတ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဦးလုံသမားအဖွဲ့ရုံးကမဲဆာယုံတာဝန်ခံဦးမိုးကျော်နဲ့နောက်ပဲခူးတိုင်းဒေသကြီးလွတ်တော်မှာအလုံသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနဲ့ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပြီးတော့ပါမယ်အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေးဒီစလနလအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းချင်းပြောပြပေးလို့ရမလားခင်ဗျာ
အော်ကျွန်တော်ဒလန်ကြီးရဲ့တရေချက်တွေရသလိုရှိရင်ကျွန်တော်ဂျူလိုင်ပေါ့နော်နလအတွင်းမှာကိုပဲထိုင်းနိုင်ငံတောင်ပိုင်းမှာပေါ့နော်တရားမဝင်လည်းလားတွေကိုဆဲစီးတာတွေအလားတိုက်စုလိုပဲအကြားနေရပါတယ်ကျွန်တော်ခုနောက်ဆုံးကြည့်ရတဲ့အခြေအနေရသည်ရှင်ခိုင်းရနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြောကြားထားတာဆိုလို့ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်ဒီနလသွန်းတော်တော်မှာပဲအချိန်20လောက်ဟာဒီလိုလူပုံကူးတာတွေအလားတရားမဝင်ရောက်လာတာတွေကိုဆဲစီးရည်ရရတယ်ဒီလိုသိရပါတယ်ကြာအလားဆိုလို့ရှင်ဟေးအပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီခေါလာပိုင်းထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံရဲ့အခြေအနေကတည်းက2018မှာလည်းသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဘက်တက်တန်းဗီဇာတက်တန်းစတဲ့တက်တန်းတူရမယ်ကာလတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားတဲ့အလုပ်သမားတွေကို fancy ရဲ့အလားဒီ operation တွေရှိတတ်တဲ့လာလာလေးတွေရှိပါတယ်2018ကိုယ်စားတော့ဒီဝင်လာနေတယ်မှာလည်းဒီလိုဖက်စီတာတွေနေရင်ဒီတော့ပြန်ပို့တဲ့ပြန်ပို့ခံတဲ့လူသမားတွေရှိခဲ့ပါလေကြာ
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာတရားဝင်စာအုပ်နဲ့ MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းခမန်းကြီ
းဟုတ်ကဲ့ခင်ဗျခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းတွင်းကထိုင်းလူသမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာနိုင်ငံသားကအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့၃တန်းကျော်ရှိရည်ပြောပါတယ်ဒီထဲမှာအများကြီးကကျွန်တော်မြန်မာရှုဆောင်အလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်တန်းကျော်ကျော်နဲ့၃တန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိရဲ့အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်သူတွေရှိရဲ့အလုပ်သမားတွေလည်းဟုတ်ကဲ့နေရာမျိုးကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအချိန်မျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါတယ်ခင်ဗျာဦးရဲနိုင်ဝင်းဒီလိုင်းပေါ်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကလည်းမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘုကိုတန်းဒေသကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စီးပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြပမှထွက်ပြီးအလုပ်လုပ်ကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံတွေမကဘူးဒေတာတွေကတခြားနိုင်ငံတွေမှာလည်းစောစောဥမှုကျော်ပြောသလိုကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလုပ်ကြတဲ့သူတွေလည်းရှိတာပဲလေနောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲနောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲဆိုတော့ရှေ့ပြောင်းလုပ်သမားဘဝတွေနဲ့သူတို့လည်းလုပ်နေကြရတာပဲဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါအဲဒီနိုင်ငံတစ်ခုထဲမှာလည်းကိုတန်းနှစ်တန်းလောက်ဖွင့်ကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝန်ကြီးဟိုအလုတ်ကန်ဖန်တီးပေးနိုင်မှုအားနေနေတာလားလောက်အားကနေတာလားမြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလုတ်ကန်ဖန်တီးမှုပေးမှုကလည်းတစ်ဖက်ကအားနေတာပါတယ်ဒါလောက်ကလာကနေရလဲပါဒီနှစ်ခုတုန်းကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြတ်တက်လာပြီးတော့အင်အားဒီအစိုးရလက်ထက်မှာအဲတမှုကုန်နေမှာဆိုသူစီအန်ဒီလေပေါ့အထူးဆုံးလုပ်ငန်းလေးမှာဆိုရင်ဒါလောက်ကံကျိုး၅ဒင်းလောက်သူတို့ဖန်တီးပေးနိုင်တယ်ပေါ့
ိုင်မလို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအကျကအများကြီးဖြစ်နေတယ်။အဖြစ်အပျက်အကြောင်းရတော့ပါလဲဆိုတိုင်းပြည်ရဲ့တကယ်ဟိုလေယာဉ်ကြီးလေယာဉ်ပြဿနာပေါ့လေယာဉ်ကြီးပြဿနာကိုအဲကျွန်တော်မဖြေရှင်းပေးနိုင်ဘူး။လေသမားတွေပုံပုံဆင်းရဲလာတဲ့အချက်လေးတွေထိုက်လာတယ်။အဲ့ဒီကနေပြီးတော့အလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့။အဲဒါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့ဓာတ်ရှိစမှုစုံတွေမှာအလုံးအများဆုံးပြေးနေတာကမိန်းကလေးလူသမားတွေကိုဖြစ်ပြီးတော့ဒီလူသားလူသားတွေကအများအားဖြင့်အလုပ်ပိုင်းမရှိကြတော့အဲဒါအဲ့ဒါကြတော့ဒီလူငယ်လူရဲ့တရားအများအားဖြင့်တော့ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်တဲ့လူရဲ့တရားမဝင်တဲ့လူရောပြပမှုတွေကအများကြီးဖြစ်နေရတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဟိုဥယျာဉ်မှာတော့အရင်တုန်းကတော့ဒီတဏ္ဍာရုံတိုင်းတာနဲ့အလုတ္တမအကြီးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကုတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကရောဒီအလုတ်ကင်ဟိုပါပေါ့ဒီဟိုစီးပွားအဖွံ့ဖြိုးမှုကိုစီစဉ်နေနေရမှာအလုတ်ကင်ဖန်တီးမှုဘာဆိုတခြားနိုင်ငံတွေမှာကျွန်တော်လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတန်းပြီဖုံပြိုးတုတ်တက်မယ်ဟောတင်းငင်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တန်းပြီဖုံပြိုးတုတ်တက်ဖို့တင်းငင်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပြီမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်ပြီးပေးရေးဆိုတာကိုအကောင့်ထဲမဖွင့်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်ဆရာကောင်းတယ်အမှန်မှန်တော့ဆက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးမွန်းရဲ့နိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့တိုက်ရိုက်ထိတွေ့ဆက်ဆံနေရသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကင်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့ညသူတို့ကဒီအလုတ်ကင်ဖန်တီးရေးဆိုတာကိုကြီးပွားကနေရင်းလုံနိုင်မှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ရင်းလုံနိုင်မှုတွေစိတ်ခေါ်တဲ့နေရာမှာလည်းတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးညသူတို့ရည်မှန်းချက်ထားတဲ့အချိန်မလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကင်လာတဲ့ရင်းလုံနိုင်မှုတွေနဲ့အတူဒီအလုတ်ကင်ကိုဖန်တီးပေးတဲ့နေရာမှာလည်းပါတော့ဒီအလုတ်ကမားကြီးရဲ့အဲ့ဒီလိုရှိအခန်းခံတာပေါ့နော်ဒုက္ခတို့လုံမြောက်ရင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်ရင်းနဲ့ဥယျာဉ်နဲ့ညီရရှိတော်တို့အကောင့်တွေမဖော်နိုင်ဘူးဒါကဟိုတခါတော့ဒီပြည်လေးမှာအလုတ်ကန်ကြီးရတယ်ဆိုရင်တော့လူသမားတွေကပြင်းထန်နေတာမဟုတ်ဘူးစားရတော့ရေးအစင်မပြေဘူးလေးဆိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတခါကတော့တိတိကျကျတိုးတက်မလာဘူးတခါကလူမျိုးမှုစိတ်ကပြင်းထန်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့ဒီနေ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲပြည်နေတာကဘာလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီကိစ္စကအပြောမယ်ဆိုရင်ဒီနာဝတာနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနိုင်ငံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာ။ယင်းနိုင်ငံမှုနဲ့ဒီပေါ်ပေါက်လာတဲ့တန်းတဲ့ကြီးရဲ့ကြီးရဲ့ဒီအလုတ်သမားကြီးအခန်းကဏ္ဍကိုဖဲ့မစီပါဘူး။အဲ့ဒီကိစ္စမှာဒီလုံငန်းပြင်နေတာဒီခြေကြောလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေတက်လာတဲ့လုပ်သမားတွေကိုဒီလက်ကြီးလက်ပြက်တက်လာတဲ့လုပ်သမားတွေကျုံကျလို့ကြားလို့ပြရတဲ့ဒီစက်ပုံစုံတွေရဲ့ဒီတကယ်ကျူးကျော်တဲ့နေရာမျိုးတွေမှာစင်ရတာရက်ကွက်တွေမှာဖြစ်တယ်လို့နေရတယ်အဲ့ဒါမဆိုဘူးရင်းမိရစအစင်ဒီစားရတော့ရအစင်မပြေတော့အင်းသေးကြီးကအဲ့တော့အဆောင်သေးကြီးကမြင့်တက်တယ်ကျမ်းမာရေးဆောင်ရှောက်မှုတွေကမရှိဘူးအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီလိုငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကင်ကြီးအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့တောက်တဲ့ပြဿနာတွေကဆက်လက်ဖြစ်ပေါ်နေမှာဖြစ်ပေါ်နေကြဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကြတော့ပါလဲဆိုတော့ဒီအကောင်းဆုံးတဲ့နေရာတွေသူရှာပြေးပါလေအဲ့ဒါကိုပါလို့ဆိုတော့ဒီကြည့်လေးမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမှုရှင်တော့ဘာလဲဆိုတော့ဟို၄၅နှစ်လုံးလည်းဒီလောက်ပဲ၁၀နှစ်လုံးလည်းဒီလောက်ပဲအသက်တွေလည်းကြီးသွားတယ်အဲတစ်ခါကဘာလဲဆိုတော့ကြည့်ရင်သူတို့ဘဝပို့ဆိုးတက်မလာဘူးဒီဘက်မှာဆိုပို့ဆိုးတာကအဲအသက်၂၅နှစ်ကျော်သွားရင်ဒီလိုရတာမှအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်။အဲ့တော့ဒီလိုတက်ကဘာအာမခံကြတာမရှိဘူး။ဟိုစုပ်ကြောရရင်တော့အစိုးရအနေနဲ့ကလုံသမားကြီးကနေဖတ်တဲ့လက်တွေ့ကြတဲ့မူဝါဒတရားကိုခိုင်မာမဆက်မနိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောချင်တယ်
။ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြည်စင်ယူမှတော့စိုးရိမ်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့သမ ्या အလုတ်လုတ်ကြဟုတ်သူတို့ကတက်တက်တုံတုံလုတ်ပေးနေတာဟုတ်ဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကွာခြားမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေကအခုနေ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့လောက်ကမ်းမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုတ်ကိုင်ဖန်တီးကိုအထောက်အပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်တော်ရှင်တူဖိတ်ခေါ်ကြပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမယ်ကိုချင်းမြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါခင်ဗျကိုချင်းမြင့်ရှိပါလားခင်ဗျ
မရှိရချင်တော့တော့လက်တွေ့အခြေအနေပြောရရင်တော့တောင်းတာဆိုတော့လေသမားယာသမားတွေဆိုတော့လူသမားရေလေသမားရေရှေ့တဲမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လူသမားတွေဟိုကျွန်တော်တို့လေသမားတွေကယာရီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာ
ဟိုစပားဆိုရင်ရိတ်သိမ်းချွေလေးဆက်တွေပေါ်လာတဲ့ဇက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့အလုပ်သမားတွေကအခုတည်းကတော့လည်းမရရတော့ဘူးဟိုအဲ့လိုအစာရှိတဲ့ပြင်ကျွန်တော်တို့လူနဲ့တော့ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုပ်သမားလူတန်းကအလုပ်မရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဝင်ငွေကိုယ့်တက်တာတယ်ဆိုတော့အင်ဂျင်နိုင်ငံတွေတော့ကြောက်ကြလာရတယ်အဲ့ကြတော့ဆရာကျွန်တော်အလုပ်ရှင်အလုပ်သမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်ပြီးတော့ဆိုရင်မြန်မာနိုင်ငံအစိုးရအနေနဲ့လူ့သမားတွေကိုနိုင်ငံခြားမထွက်ပြီးချင်းခုပြည်မှာကျွန်တော်တို့အခြေခံလျက်စစ်မျိုးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးညွှန်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ကြေလိမ့်မယ်လို့ထင်တယ်ဆရာဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာလည်းကျွန်တော်တို့ကလူ့သမားတွေကျွန်တော်မြန်မာနိုင်ငံအခြေခံစင်ကြေသားတွေကသူများနိုင်ငံမသွားပဲနဲ့သူများနိုင်ငံအနေငယ်တော့စိတ်ယုံလူယုံကြီးတော်မှချင်းရကျွန်တော်နိုင်ငံမှာဆိုရင်လူ့သမားတွေလည်းမိသားစုနဲ့ဥမကွဲတက်တဲ့နေရာထိုင်ရစစ်တီမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်ဒီလိုင်းပေါ်ကိုအစကကိုချင်းညပြောသွားတဲ့ကိစ္စပေါ့နော်ကျွန်တော်လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာဆေးရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လို့ဖို့နေရဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားလက်သမားတွေဘက်ကပြန်ပြောတာလဲလေရမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့ခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မောကကိုရဲနိုင်ဝင်ဘလို့လေ့လာမိတယ်လို့ဟိုလေယာကန္တာကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ哦
ဟုတ်ကဲ့အဲဒီကတော့ဒီဟိုလေယာကန္တာရဲ့ဒီပါတဲ့ဟိုပြဿနာကဟိုစီမားပြဿနာပေါ့ဗျာစီမားပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်ဒီကတော့ဒီလေယာကန္တာမှုနဲ့ပတ်သက်ပြီးတော့ဒီကကြည့်ရပြီးအာမခံရဲ့ရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခိုင်ရမှာမရှိဘူးအဲဒါမှမဟုတ်ဒီအချိန်ကြီးဒီဒီရတဲ့ပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူးဒါကဘာလဲဆိုလေဓမ္မတွေမှာအရင်းနှီးမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူးအဲဒါကတော့ပြီးရင်ကြီးမပြည့်ရင်တဲ့ပြဿနာဈေးကွက်ပြဿနာပေါ့တော့မိပညာဒီကိစ္စကလေးရကိုကျွန်တော်ပုံမှန်ကတော့ဖြည့်ချင်နိုင်လို့ရင်တော့ဒီလေယာလုပ်ငန်းဖွင့်ပြရေးရဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းငွေတွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းငွေကလေသမားလူအားကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ချိန်နိုင်ဘူး။လူအားက1ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တီလို့မရဘူးနော်။အဲ့ဒါကဒီလေယာသမားတွေအနေနဲ့ကဒီအဆက်ကမလဲဆိုတော့စိတ်ရန်လေအားတွေဓာတ်မြေဩဇာလို့ပါတရားသူတွေတွင်တဲ့ချိန်မှာလေဒီတင်းကြီးရဲ့ပြဿနာရင်ဆိုင်ရတယ်။ဒါလည်းဆိုတော့ဒီတရားသူတွေတွင်တဲ့နေရာမှာလေအဲ့တော့ဒီအုပ်ထားတဲ့ကုမ္ပဏီကြီးရဲ့စိတ်ကြက်ချင်တဲ့ဟာမျိုးရင်ဆိုင်ရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေယာမားတွေအတွက်ကတစ်ဖက်ကတော့ဒီကျေးပြီးပြီးတဲ့ပြဿနာလေယာမြေပြဿနာအစည်းကွက်ပြဿနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတယ်ကဒီဆင်းရဲမွေးတည်လာတာ။အဲ့ဒီမှာကတော့သူတို့စာသမီးတွေအပါအဝင်သူတို့ပါဝင်ကဘာလဲဆိုတော့အခုလေယာလုပ်ငန်းမလုပ်တဲ့လူသမားတွေကလေယာလုပ်ငန်းကိုစီစဉ်လုပ်ကြရတယ်လား။တို့ရမလားသွားတော့ကျွန်တော်ပြောပြတကယ်လားလုပ်ငန်းပြေးနေတာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပြေးနိုင်တယ်ယောက်ျားလေးအများကြီးတော့မပြေးနိုင်ကြဘူးဟိုအဲ့တော့ဒါလည်းဆိုတော့ဒီစီတောက်ကိုဆက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့အဲ့တော့နေရာမျိုးစွန့်ကြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရားကိုအတောင်တွေမပေါ်နိုင်ဘူးတကယ်ပြည်မတ်တက်တနာတွေမဖြစ်ရှင်းနိုင်ဘူးဒီစင်းရဲမွေးတွေကိုပြဿနာတွေမဖြစ်ရှင်းနိုင်ဘူးတစ်ဆက်တည်းကတော့ပူဇော်ဝင်နိုင်ပြောကြလို့အဲ့ဒီကြီးကိစ္စလည်းဒီလိုပဲတကယ်လည်းတော့နိုင်ငံတကာကြီးကြီးမားမားမှုတွေစိတ်ကြင်နေတယ်လို့ကြည့်ရင်းပါလေအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေကဒီလိုလုပ်ငန်းစီမံခန့်ခွင့်ပြုလာအောင်တကယ်ကအစိုးရပြန့်ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူးဟိုနိုင်ငံတကာကြီးကြီးတွေပေါ့လေဂျာကာလိုကြီးကြီးတွေရပါလေကြီးကြီးကအတူကစုံရတတ်မှ900ခန့်လုံးပဲရှိတယ်ဒါပေမဲ့လို့တကယ်လုပ်ငန်းစီမံခန့်ပြန်ကြည့်ရခါကျတော့သူက700ခန့်လုံးတော့ကြီးတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းစီမံခန့်မခွင့်ပြုလာတာလည်းအလုပ်ကန်ရှားပါမှုရဲ့အောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကပါပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုထိုင်းမှာမြန်မာနိုင်ငံအလို့သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာအရင်တော့ဆိုရင်တော့ကျွန်တော်ကြားရတာနေဆက်ဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးအခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစနေပြားတွေကအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျာဆိုလို့ကျင်တာကတော့ဗျာဟိုထိုင်းရောက်တယ်ဆိုရင်ကျွန်တော်တို့အလို့သမားတွေအနေခံရတယ်အလို့ရှင်တွေကလာတာနေနေလာတာမပေးဘူးဆိုတာလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတွင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတို့သူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုယ်ကြီးလောက်ဆောင်ပေးနေကြလဲ
ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့ခိုင်းနိုင်ငံလဲမှာရှိတဲ့အတိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခြေအနေတွေကိုတို့ကလက်လန်းမိကြပေါ့နော်စားဆောင်တွေဂျာတွေပြင်လဲတွေတက်ပြီးတော့ပေးတာတွေရှိတယ်နောက်ပြည်လောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်နေရောဝင်နေတဲ့မှာဟာလောကကပြဿနာတွေအလုပ်ရှင်အလုပ်သမားပြဿနာတွေဖြစ်လာရင်ခိုင်းဥပဒေကတိုင်းနိုင်ငံစီစီဆောင်ရွက်ပေးတာတွေရှိတယ်သူတို့ကြတော့ဆောင်းက
မီးတဲ့မိဘကိုဖျားမယ်ဆိုလို့ရှိရင်ဒိုင်းနိုင်ငံအတွင်းမှာရှိတဲ့ရွှေကြောင်းရောက်ရှိလာတဲ့မြန်မာရွှေကြောင်းသူတမားတွေကတော့ဒေတာအနှံပြီးပြရတယ်ဒါပေမဲ့ဒိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းနဲ့ဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုပ်နိုင်တဲ့အနေနဲ့အလေးထားရှိပြီးဒုက္ခရောက်နေတာတွေရှိရတယ်လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့ခါကျတော့ဝေရောက်လာတဲ့လူသားအင်အားများတဲ့ခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟာနောက်နောက်တော့လောက်ရှိရဲ့တကယ်ရှိနေတဲ့လူသားအင်အားရှိနေတဲ့ခါကျတော့သူတို့ကအလုတ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးတော့ဆောင်ရွက်တဲ့လူတို့မငယ်သေးတာအခြေခံဒါတစ်ချက်တွေ့ရတယ်တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ခိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းလိုက်အလုတ်ချိန်လွတ်လွတ်တယ်ဆိုလို့ရှိရင်ကျွားတော့30ပတ်ရမှာဆိုတော့ဘန်ကူ30ရမှာဒါပေမဲ့လို့စိတ်ုံပုံ၄00လောက်ရှိတယ်လူုံပုံ၄00လောက်ရှိတယ်လက်ဆောက်ဒူတာတွင်လည်းမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရာနေပြီ200အစိတ်အများဆုံးတော့ပဲရတယ်30ရတဲ့စိတ်ုံတွေကလက်ချိုးယူလို့ရစိတ်ုံတွေတော့ပဲရှိတယ်ဘာလို့ဒီအခြေအနေမျိုးတွေရှိတယ်လူရင်းဝင်အခြေအနေတွေကလည်းတော်တော်တူတူပြမယ်နဲ့ညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လူစုံနဲ့အလားဒီကိစ္စကိုရေးနေပြီးကျင်းစတဲ့အခြေအနေလေးတွေရှိပြီးတော့ကျွန်တော်သိရတယ်။ပြီးပြီဆိုရင်အလုံးအားလက်ရက်တွေသူတို့ရဲ့ရပိုင်ရေးအခွင့်အရေးတွေကလည်းအပြည့်အဝမရဘူးဆိုတော့ရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့အခါမှာလည်းကျွန်တော်မြန်မာအဲဒီကောင်မြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းမြေစိန်ခေါ်မှုတွေဥရိယာစိန်ခေါ်မှုတွေအများကြီးရှိပါတယ်ဒီအဲမှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရည်ပေါ်လို့ရှိပြီးအရင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်အဲဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့နိုင်ငံသဘောတူဆိုင်ရည်ပါနဲ့ရောက်လာတဲ့ MOU လူသားတွေရှိပြီးဒီ MOU လူသားတွေမှာလည်းပြဿနာလေးစိန်ခေါ်ချက်တွေစောတော့ကျွန်တော်ပြောရတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ထုတ်ခဲ့တဲ့လုံငန်းဝင်တွေမှာမလုပ်ကြရတယ်အခြားလုံငန်းဝင်တွေရောက်သွားတာတွေရှိရဲ့ပြီးရင်ဒုက္ခတွေသာသာတွေအပြည့်ဝမရတာတွေရှိရဲ့ဒီလိုမျိုးတွေရှိပါတယ်ဗျဟ
ုတ်ကဲ့ဟုတ်ကဲ့ကိုမစကျေးဇူးတင်ပါတယ်ကိုရဲနေဝင်ကျွန်တော်တနေ့လိုင်းမှာဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့ဆက်ကန်30လောက်ကလေးမှာဒီပြဿနာကြီးအမတန်ကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့ဆက်ကန်30လောက်တွင်မှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုပ်သမားပြဿနာအခုလိုမျိုးဒီပါတို့အလုတ်သမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတတ်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုတ်ကန်ဖန်တီးပေးနေအောင်ဗာများအစိုးရအနေနဲ့လုပ်ပေးနေလို့အကြံပေးချင်ပါတယ်
သူရက SME တွေကိုတစ်ခါကအားပေးဖို့လိုတယ်လို့တကယ်လည်းစိတ်နှမညာအကောင့်နဲ့ပေါ်ပေးဖို့လိုတယ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုလို့စိတ်ခေါ်မှုနဲ့အတူဒီအလုတ်ကန်တွေရလာတဲ့အချိန်မှာဒီအလုတ်သမားတွေတိုက်ကြံတဲ့အခွင့်အရေးတွေပေါ့အဒီလိုထိုက်ကြတဲ့ဒုက္ခလာတာကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့ရဲ့အနာဂတ်ဘဝအမှတ်ကံရဲ့ကြည့်ရတာတွေကိုအကောင့်တွေပေါ်ပြီးမှဆိုရင်တော့အဲဒါရွတ်ချသွားတယ်တစ်ခါကတော့အလုပ်ရှင်တွေအလုပ်ကမှာစက်တနာတွေကိုအစိုးရကဒါကဖြန့်တီးတဲ့ပုံစံမျိုးပဲနဲ့သူပုံတွေကငူလာချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်ဒုက္ခမတ်တက်ဆောင်ကြီးလုပ်ငန်းတွေတစ်ခါကအကောင့်တွေပေါ်ပြီးဖို့လိုတယ်လူတွေမှုစိတ်ရွတ်ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ပေါင်းကောင်းမွန်လာမယ့်အခြေအနေဖြစ်ပေါ်လာနိုင်တယ
်ဟုတ်ကဲ့ကျွန်တော်အချင်းဟာတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့သုံးမှာမဟုတ်တော့ပါဘူးအပါဝင်စနစ်ကြရတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုင်းစနစ်ကအစီအစဉ်ကိုပြန်ပြီးနှာစင်ခဲ့ကြရတာပါရှင်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင်ဒီနေ့မနက်ခင်းထိတ်တန်းရောင်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နိုင်ငံကြားရေးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်မှာတိုက်ခတ်ပိတ်ဆို့မှုအဖြစ်တွေကိုအင်ကာနဲ့ဇူလိုင်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။အခုတိုက်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့သမ္မတကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဘိုးချုပ်မှုကြီးဆဝင်းဘိုးချုပ်တန်းဦးနဲ့ဘိုးချုပ်အောင်အောင်တို့ဖြစ်ပါတယ်။အဲဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်ကိုလာရောက်ခွင့်ပိတ်တန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်ကျမ်းနဲ့ထားတဲ့ကြားကနေမြန်မာအရာရှိတွေကအစ္စရေးနိုင်ငံတဲအပ်သက်မှာကျင်းပတဲ့ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းဖို့အတွက်အစ္စရေးအစိုးရကဆုံးဖြတ်လိုက်ပါတယ်။အသားရောင် ကွဲပြားသူအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးကိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့လူမျိုးရေးခွဲခြားပြောကြားမှုဖြစ်တယ်ဆိုပြီးဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရန့်ကသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ပုံမပြပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွှတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိတဲ့နိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတရင်တောက်ပြင်းမြန်းတာကိုသူကထွက်မထွက်သူတို့ပေါ်မှာမူတည်ပါလေလို့ပြန်ပြီးတော့ပြောကြားခဲ့ပါလေ။အမေရိကန်အာဂါသစူးစမ်းရေးမှာလူသားတွေလားကဘာပေါ်ခြေချနိုင်ရတဲ့အပိုလို7ခီးစဉ်ရဲ့အနှစ်50ရှူရူအခမ်းအနားကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန်ဒီစီတွေမှာကျင်းပနေကြပါလေ
။ဗိုလ်ရုံးနဲ့လက်ချင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်တာမျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Terry Smith ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကို5မီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီလိုသွားရစင်များနဲ့တကွမြန်မာပြည်သူကြီးသားအလုံးကိုရဲစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.